တော်တော်ရှင်များရှင်အဝေးရောက်ပါကစ္စတန်ဝင်ကြီးချုပ်ဟောင်းနဝရှရစ်ဟာခုနှစ်နှစ်တိုင်တိုင်ဆော်ဒီအာရေဗျနိုင်ငံမှာနေထိုင်ခဲ့ရာကနေပါကစ္စတန်နိုင်ငံကိုပြန်လာခဲ့ပါပြီ။သူပြန်လာတာကိုကြိုဆိုတဲ့ထောင်နဲ့ချီနေတဲ့လူအုပ်ကြီးကြောင့်လာဟိုးမြို့ကလေစိတ်လုံခြုံရေးတွေမနိုင်မနှင်းဖြစ်ခဲ့ရတယ်လို့ VOA သတင်းတောက် Berry News House ကအစ္စလာမဘတ်မြို့ကနေသတင်းပေးပို့ထားတဲ့အတိုင်းဦးထွန်းအောင်ကတင်ပြပေးပါလိမ့်မယ်ရှင်
။ဟုတ်ကဲ့မညွန့်ညွန့်လင်းနဝရှရစ်ကသူ့ဌာနေဇာတိမျိုးလာဟိုးကိုဆက်ရောက်လာခဲ့စဉ်လေစိတ်မှစူးစူးညံ့ညံ့နဲ့ကြိုဆိုခဲ့တဲ့အတွက်အခြေအနေဟာကစင်ကလျားဖြစ်ခဲ့ပါတယ်။ခရီးသည်ဆက်ရောက်တဲ့ခမရဲသတင်းတောက်တွေနဲ့ထောက်ခံသူတွေပြစ်ကြံနေချိန်မစ္စတာရှရစ်ကပါကစ္စတန်ရဲ့လက်ရှိအခြေအနေဟာရွေးကောက်ပွဲတွေကျင်းပဖို့မလွယ်ကူဘူးလို့သတင်းတောက်တွေကပြောဆိုပါတယ်။ဒီမိုကရေစီပြန်လည်ထူထောင်ဖို့နဲ့ယာဒုကနေဖြုတ်ချခံရတဲ့တရားလွှတ်တော်ချုပ်တရားသူကြီးတွေပြန်လည်ခန့်အပ်ဖို့မစ္စတာရှရစ်ကတောင်းဆိုခဲ့ပါတယ်။ထောက်ခံသူတွေကသူ့ကိုပခုံးပေါ်တင်ပြီးမစ္စတာရှရစ်ကိုခရီးစဉ်များဆက်ရောက်တဲ့ခမကနေလာဟိုးမြို့ဒါတာဒါဘာဝတ်ပြုကျောင်းကိုစော်ဒီဘရင်မိသားစုပေးတဲ့ကြီးလုံးရင်ဖြင့်တင်ဆောင်သွားခဲ့ပါတယ်။1996ခုနှစ်မှာသွေးထွက်တန်ယူမရှိဘဲစစ်တပ်အာဏာသိမ်းမှုဖြင့်မစ္စတာရှရစ်ကိုဖြုတ်ချခဲ့ပြီးကတည်းကဗိုလ်ချုပ်ကြီးပါဗက်မူရှရက်ဟာမစ္စတာရှရစ်ရဲ့အပြင်းအထန်အတိုက်အခံဖြစ်လာခဲ့ပါတယ်။ဝန်ကြီးချုပ်ဟောင်းကိုအာခရီလိုက်စားမှုနဲ့တခြားရာဇဝတ်မှုတွေဖြင့်2000ပြည့်နှစ်မှထောင်ဒဏ်တစ်သက်ချခဲ့ပေမဲ့နောက်ပိုင်း10နှစ်ပြည်နှင်ဒဏ်သို့လျှော့ချပေးခဲ့ပါတယ်။သူပြန်လာတာဟာအပြစ်ဒဏ်ချမှတ်မှုကိုချိုးဖောက်ရာရောက်ပေမဲ့မစ္စတာရှရစ်ကိုဖမ်းဆီးဖို့မမျှော်လင့်ရဘူးလို့ဗိုလ်ချုပ်ကြီးမူရှရက်ရဲ့မဟာမိတ်အရာရှိတွေကပြောပါတယ်။မစ္စတာရှရစ်ကအဝေးရောက်နေထိုင်နေရာကနေစက်တင်ဘာလမှာပြန်လာဖို့ကြိုးစားခဲ့ပေမဲ့သူ့ကိုချက်ချင်းဆော်ဒီအာရေဗျာနိုင်ငံသို့ပြန်ပို့လိုက်ပါတယ်။အခုမစ္စတာရှရစ်ကိုပါကစ္စတန်မှာနေထိုင်ခွင့်ပေးမယ်လို့အစိုးရအရာရှိတွေကပြောပါတယ်။လွန်ခဲ့တဲ့အပတ်အတွင်းဆော်ဒီအာရေဗျာနိုင်ငံမှပါကစ္စတန်သမ္မတပါဗတ်မူရှရက်နဲ့ဆော်ဒီအာရေဗျာဘုရင်အဗ်ဒူလာတို့တွေ့ဆုံခဲ့ပြီးတဲ့နောက်အခုလိုဆုံးဖြတ်တာဖြစ်ပါတယ်။စောစောပိုင်းမှရဲကထောင်ထဲချီမစ္စတာရှရစ်ရဲ့ထောက်ခံသူများကိုသိမ်းကျုံဖမ်းဆီးခဲ့ပြီးအကြီးအမားထောက်ခံကြိုဆိုပွဲတွေတားမြစ်ဖို့လာဟိုမြို့တခွင်လုံးအတားအဆီးတွေချထားခဲ့တယ်လို့အတိုက်အခံအဖွဲ့ဝင်တွေကပြောပါတယ်။မစ္စတာရှရစ်ပြန်လာခြင်းအပြင်ဇန်နဝါရီလပါလီမန်ရွေးကောက်ပွဲတွေမှာဘယ်နိုင်ငံရေးပါတီကမှအများစုအနိုင်ရဖို့လမ်းမရှိတော့ဘူးလို့နိုင်ငံရေးစမ်းစစ်သူတွေကပြောပါတယ်။ဒါပေမဲ့တချို့အတိုက်အခံပါတီတွေကသူတို့ရွေးကောက်ပွဲတွေကိုသပိတ်မှောက်ဖို့စဉ်းစားနေကြပါတယ်။တချို့အတိုက်အခံနိုင်ငံရေးသမားတွေကရွေးကောက်ပွဲတွေမှာရှင်ပြိုင်ဖို့အမှတ်ပုံတင်နေကြပြီဖြစ်တော်လည်းပဲဗိုလ်ချုပ်ကြီးမူရှရက်အနေနဲ့အရေးပေါ်အခြေအနေအုပ်ချုပ်မှုအဆုံးသတ်ဖို့နဲ့တရားရေးစနစ်ပြန်လည်ထူထောင်ဖို့သူတို့ရဲ့တောင်းဆိုချက်တွေကိုမလုံဆောင်ရင်နောက်ဆုံးသတ်မှတ်ရက်ဒီဇင်ဘာလ15ရက်နေ့မတိုင်ခင်သူတို့အမိစရင်တင်သွင်းမှုကိုရုပ်သိမ်းနိုင်ွယ်ရှိတယ်လို့ပြောဆိုကြပါတယ်ခင်ဗျာ။